အမေရိကန်မရိန်းတပ်ဖွဲ့အတွင်းလိမ်မိုင်းဆိုင်ရာမတရားပြုကျင့်မှုတိုင်ကြားချက်တွေနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားတာကိုတင်ပြပေးပါမယ်။အမေရိကန်မရိန်းတပ်ဖွဲ့အတွင်းလိမ်မိုင်းဆိုင်ရာမတရားပြုကျင့်မှုနှောက်ယှက်စော်ကားမှုတွေဖြစ်လာရင်စနစ်တကျအရေးယူကန့်တွေတဲ့နည်းလမ်းတွေအခိုင်အမာရှိထားပါတယ်လို့အမေရိကန်မရိန်းတပ်ဖွဲ့ပြောဝင်ရပို့ကြီးကေစီလစ်စီကပြောပါတယ်။
အမေရိကန်မရိန်းတပ်ဖွဲ့အတွင်းလူငယ်ငါးနှစ်လောက်ကလိမ်မိုင်းဆိုင်ရာမတရားပြုကျင့်ခံခဲ့ရပြီးအတူနေချစ်သူကြီးစားကိုအသက်အန္တရာယ်ပြုမှုနဲ့စစ်အကျဉ်းထောက်မှာလက်ရှိချုပ်နှောင်ခံထားရသူအမေရိကန်မရိန်းတပ်ဖွဲ့ကတူးတက်ချက်မှတ်တဲ့ဥဖြစ်ရတဲ့ပတ်သက်ပြီးမေးမြန်းတဲ့အချိန်မှာအခုလိုဖြစ်ကြခဲ့တာဖြစ်ပါတယ်။
So I can't speak for the Army and I also can't speak for the the entire Department of Defense. I can speak toward what I know about the Marines.
ကျွန်တော် အနေနဲ့ စစ်တပ်တစ်ခုလုံးကိုပြောရမှာမဟုတ်ဘူး။ ကာဝေးဝင်ကြီးဌာနအနေနဲ့လည်းပြောခွင့်မရှိပါဘူး။ Marine တပ်ဖွဲ့တွေကအခြေအနေကိုပဲကြောနေပါတယ်။ ကာဝေးဌာနကထုတ်ပြန်တဲ့ စစ်တပ်အတွင်းမှာလိမ်မိုင်းဆိုင်ရာမတရားပြုကျင့်မှုတွေနဲ့ပတ်သက်လို့ 2019ခုနှစ်နှစ်ပတ်လည်အစီအခံစာကိုကြည့်ရင်တော့မရိတ်တပ်ဖွဲ့ဝင်ကြမှာဒီလိုဖြစ်ရတွေကကြားဆင်းသွားတယ်ဆိုတာတွေ့ရပါမယ်။ဒါနဲ့လည်းလိမ်မိုင်းဆိုင်ရာမတရားပြုမှုတွေနဲ့ပတ်သက်ပြီးတော့အတိအသေးတိုင်ကြားမှုနှဲပါတယ်ဆိုတဲ့အချက်ကိုကျွန်တော်တို့နားလည်လက်ခံထားကြအောင်ဒီလိုအစီအခံစာထဲမှာဒီလိုဖြစ်ရတွေကြားဆင်းသွားတယ်ဆိုတာကိုကြည့်ပြီးတော့ဒါတွေတကယ်ပဲကြားဆင်းလာတယ်လို့တော ော်ကားမှုတွေကိုတိုက်ဖျက်ဖို့တန်လေးထံအခိုင်အမာချမှတ်ပြီးတော့လှုပ်ဆောင်နေတယ်ဆိုတာကိုတော့ပြောနိုင်ပါတယ်
။မတည့်ဦးဖြစ်ရတဲ့ပတ်သက်လို့ကတော့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေစေတရားရေးဆိုင်ရာကိစ္စတခုဖြစ်တာကြောင့်ရောမတည့်ဦးရဲ့ပုံဝေးဆိုင်ရာအခွင့်အရေးကိုလေးစားရမှာဖြစ်လို့သူ့အနေနဲ့ဘာမှမတ်ချက်ပေးမပြောနိုင်ဘူးလို့ဗိုလ်ကြီးလက်စီကပြောပါတယ်။မြန်မာအမေရိကန်တဦးဖြစ်တဲ့မရင်းတပ်ဖွဲ့ကဒုတက်ချက်မတ်သဲဦးကတော့လူငယ်ငါးနှစ်လောက်ကျုံကအမေရိကန်မရင်းတပ်ဖွဲ့မှာတာဝန်ထမ်းဆောင်နေတဲ့အချိန်မှာပဲတခြားမရင်းတပ်သားတဦးကသူ့ကိုမတရားပြုချင်တာခံခဲ့ရပြီးဒီပေါ်မှာအထက်အရာရှိကတာဝန်ယူဖြေရှင်းပေးတာမရှိတဲ့အတွက်ပြင်းထန်တဲ့စိတ်ဖိစီးမှုဝေဒနာကိုခံစားခဲ့ရတာဖြစ်တယ်လို့မတ်သဲဦးရဲ့ဖခင်ဦးအယူကပြောပါတယ်
။ဒါတော့တမီးကအိုကီနာဝါကျွန်းစုမှာနေတဲ့ဦးကအဲ့ဒီစိတ်ဝေဒနာသူ့ရဲ့အထက်အရာရှိသို့မဟုတ်သူ့နဲ့လောပေါ်ခံတဲ့ကနေသူ့ကိုအဲ့ဒီခုနက special assault လို့ပြောတာပေါ့နော်သူတို့ခေါ်တာအဲ့ဒါကြီးလုပ်တဲ့အတွက်ကြောင့်အဲ့ဒီပုံမှာသူစိတ်နှောက်အချက်အများကြီးဖြစ်ခဲ့ရတယ်ဖြစ်ခဲ့ပြီးတော့သူက United States ပြန်ရောက်တဲ့သူ့ base ကိုပြန်ရောက်နေကြသူ့ရဲ့အချက်အရာရှိကိုတရားကိုအချက်လက်နဲ့တကွာသူတိုင်တယ်သူတိုင်တဲ့တာမိတ်တူလေးကျွန်တော်ဒီမှာသူပို့လာတယ်အဲ့ဒီလိုဖြစ်တဲ့အတွက်ကြောင့်ဒီဟာကိုတိုင်ရဲ့တိုင်ရဲ့ပြီမလို့သူတို့ကဒီဟာနဲ့ပတ်သက်လို့ဖြည်းဖြည်းရောက်ရောက်အေးမယူဘူး
မတဲဦးကသူ့ရဲ့စိတ်ဝေဒနာကြောင့်အတူလေးချစ်သူရီစားကိုအသက်အန္တရာယ်ပြုတဲ့အထိကြမ်းကြမ်းတမ်းတမ်းဆက်ဆံတာတွေရှိခဲ့တယ်ဆိုတဲ့ဆက်ဆွဲချက်နဲ့အမေရိကန်စစ်အကြီးအကဲတစ်ခုမှချုပ်နှောင်ခံထားရပြီးအမှုရင်ဆိုင်နေရတာဖြစ်ပါတယ်။ဒီလ9ရက်နေ့တုန်းကသူ့အမှုကိုစစ်တရားရုံးမှာပထမဆုံးအကြိမ်ကြာနာခဲ့ကြပါတယ်။အမှုနဲ့ပတ်သက်လို့ကနအူးအဆင့်နှစ်ဖက်ရှိနေတွေရဲ့ရှောက်လဲချက်တွေကိုနားထောင်တဲ့အဆင့်သာဖြစ်တာမို့အမှုအသွားလာဘယ်လိုဖြစ်လာမလဲဆိုတာတော့မပြောနိုင်သေးပါဘူး။အမှုကိုနောက်တစ်ကြိမ်တော့ကြာနာမလဲဆိုတာကိုလည်းမသိရသေးဘူးလို့ဥအာယူကပြောပါတယ်။မရင်းတပ်ဖွဲ့ပြောခွင့်ရဗိုလ်ကြီးလစ်စီကတော့မရင်းတပ်ဖွဲ့ရဲ့အတွင်မှာလိမ်မန်းဆိုင်ရာမတရားပြုကျင့်ခံရတာနောက်ဆက်စော်ကားခံရတာတွေကြုံရတယ်ဆိုရင်ဘယ်သူမှစိုးတိုင်ကြနိုင်ပြီးလူဝတ်တဲ့ကူညီထောက်ပံ့မှုတွေရယူနိုင်ပါတယ်လို့ပြောပါတယ
် Regardless of if sexual assault occurred, you know, a few hours ago or a few years ago, the same process would kind of kick in within the
mental health program. But the object of the group is to begin and I'm going to have a pitch. Longer and the buying of a pitch. Kind to any of my long ends in our to do away. May my son and now share so gum, gaway in a token kind of year assistant. I saw your body. But the object in Canada in a against that tablet. I'm Samu. Tamamo, park and the same amount of time in a time Samu Sure, time Sam and the Nilan Haku Shibai.ဆိုလိုတာကတိုင်ကြားမှုတစ်ခုရှိလာရဲဆိုရင်တိုင်ကြားသူအနေနဲ့လိုအပ်တဲ့ကျန်းမာရေးဆိုင်ရာစောင့်ရှောက်မှုခံယူတာဆွေးနွေးအကြံဉာဏ်ယူတာတရားဥပဒေအရအရေးယူကန့်တွဲမှုတောင်းဆိုမှုတွေလုပ်နိုင်ပါရဲ့အဲ့ဒီထက်လိမ်မိုင်းဆိုင်ရာမတရားပြုမှုတုံ့ပြန်ကန့်တွဲရေးတာဝန်ခံတယောက်နဲ့ခရီးသူဘက်ကရှေ့ထွက်လိုက်ပါကုညီဆောင်ရွက်ပေးသူတယောက်ခံထားပေးပါရဲ့ဒီတိုင်ကြားရဲ့ပုံစံနှစ်ခုမှာအဓိကကွဲလွဲတာကတော့တိုင်ကြားသူအနေနဲ့တရားဝင်စုံစမ်းစစ်ဆေးမှုကိုလက်ခံသလားလက်မခံဘူးလားဆိုတာပါ။တိုင်ကြားသူကသူ့ရဲ့ကိုယ်ရေးအချက်အလက်အသေးစိတ်ဖြစ်ချင်အခြေအနေကိုသက်ဆိုင်သူတွေကလွဲပြီးတော့ဘယ်သူမှသိခွင့်မပြုဘူး။တရားဝင်စုံစမ်းစစ်ဆေးမှုကိုလည်းလက်မခံခြင်းမျိုးဆိုရင်တော့ဒါကအကန့်အသတ်နဲ့တိုင်ကြားရမျိုးဖြစ်ပါရဲ့။မရင်းတပ်ဖွဲ့အနေနဲ့တော့ဒီလိုဖြစ်ရတွေဖြစ်လာရင်တရားဝင်စုံစမ်းစစ်ဆေးရာကိုလက်ခံတဲ့အကန့်အသတ်မထားတဲ့တိုင်ကြားမှုမျိုးကိုအားပေးပါရဲ့။ဒီတော့မှအဖြစ်ကျိုးရတဲ့သူကိုထိထိရောက်ရောက်ဖော်ထုတ်အရေးယူနိုင်မှာဖြစ်ပါရဲ့။
Marine တပ်ဖွဲ့အပါအဝင် American စစ်တပ်အတွင်းမှာလူမျိုးဆိုင်ရာမတရားပြုကျင့်မှုနှောက်ယှက်စော်ကားမှုတွေနဲ့တိုက်ကြားမှုတွေကတော့2019ခုနှစ်အတွင်း300ခန့်လုံးတိုးလာတာတွေ့ရတယ်လို့ American ကာကွယ်ရေးဝန်ကြီးဌာနပင်ဂွန်စစ်ဌာနချုပ်ကထုတ်ပြန်တဲ့2019ခုနှစ်အတွက်အစိုးရကစာမှာဖော်ပြထားပါတယ်ရှင်။